စီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုဆန့်ကျင်ကြတဲ့အနောက်နိုင်ငံတွေနဲ့အာရပ်နိုင်ငံတွေကစီးရီးယားသဘုံတွေအတွက်နောက်ထပ်ထောက်ပံ့မှုတွေပေးမယ်လို့စီးရီးယားမိတ်ဆွေနိုင်ငံများအစည်းအဝေးမှာကတိပြုကြခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်နှစ်နှစ်ကျော်ကြာလာပြီဖြစ်တဲ့ပြည်တွင်းစစ်အဆုံးသတ်ဖို့စီးရီးယားမှာတော်လှန်နေတဲ့သဘုံတွေကိုစစ်ရေးအကူအညီရောလူသားချင်းစာနာမှုအကူအညီပါထပ်ပြီးတော့ပေးဖို့အတွက်ဆက်တနိုင်ငံကဝန်ကြီးတွေကကတိပြုခဲ့ကြတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်အမေရိကန်အနေနဲ့စီးရီးယားသဘုံတွေကိုအထောက်အပံ့တွေတိုးပေးသွားမှာဖြစ်တယ်ဒါပေမဲ့ပဋိပက္ခကိုဖြေရှင်းဖို့အကောင်းဆုံးကတော့ညှိနှိုင်းဆွေးနွေးမှုဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်စီးရီးယားပြည်တွင်းစစ်အဆုံးသတ်စေဖို့အတွက်စီးရီးယားအစိုးရနဲ့အတိုက်အခံတွေကိုစွစ်ဇာလန်နိုင်ငံမှာဓာတ်ရိုက်တွဲဆောင်ဆွေးနွေးဖို့အတွက်အမေရိကန်နဲ့ဗြိတိန်တို့ကလည်းတွန်းအားပေးနေပါတယ်ဂျနီဗာမြို့မှာညှိနှိုင်းဆွေးနွေးပွဲအရေးပေါ်လုပ်နိုင်ဖို့အတွက်ကြိုးစားသွားဖို့အတွက်ကိုလည်းကတားနိုင်ငံဒိုဟာမြို့မှာဒီကနေ့ကျင်းပခဲ့တဲ့ဆွေးနွေးပွဲမှာသဘောတူခဲ့ကြတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်ကတားဝန်ကြီးချုပ်ရှေ့ခါမက်ဘင်ဂျက်ဆမ်အယ်တာနီကတော့ဆီးရီးယားပြည်ထနာကိုအင်အားသုံးဖြည့်ရှင်းဖို့လိုအပ်လိမ့်မယ်လို့ပြောခဲ့ပါတယ်ရှင်